Welcome to the Voice of America in Burmese.
Mingla ba shin 2014 ခုနှစ်အောက်တိုဘာလ10ရက်တောက်ကြနေညနေပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 နဲ့25တို့ကနေဖန်ယူနားဆင်နိုင်ကြပါရဲ့ရှင်။ကျွန်မခွာညိုပါအခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်ကတော့ဇောင်းဝန်လိုက်ပါဒီညနေမှာထူးခြားတဲ့သတင်းတွေကတော့ပါကစ္စတန်နိုင်ငံမှာအမျိုးသမီးအခွင့်အရေးလှုပ်ရှားဆောင်ရွက်သူမလာလာနဲ့အိန္ဒိယနိုင်ငံကကလေးငယ်အခွင့်အရေးဆောင်ရွက်သူတို့ဟာဒီနှစ်အတွက်နိုဘယ်ငြိမ်းချမ်းဆုကိုပူးတွဲရရှိသွားပါတယ်စီးရီးယားနဲ့တူရကီနယ်စပ်မှာအမေရိကန်ကလေကြောင်းတိုက်ခိုက်မှုတွေဆက်လက်ပြုလုပ်နေပါတယ်တောင်နဲ့မြောက်ကိုရီးယားနှစ်ဖက်လက်နက်ငယ်တွေနဲ့အပြန်အလှန်ပစ်ခတ်မှုတွေဒီကနေ့ဖြစ်သွားခဲ့ပါတယ်ဒီလိုနိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုတော့မှတ်သိထိုင်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
အခုညနေခင်းဆက်လက်ပြီးတော့နားဆင်ရမယ့်ဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေထဲမှာတော့2014ခုနှစ်ငြိမ်းချမ်းရေးနိုဘယ်ဆုကိုပါကစ္စတန်နဲ့အိန္ဒိယကကလေးတွေရဲ့အခွင့်အရေးနဲ့ပညာရေးအတွက်လှုပ်ရှားဆောင်ရွက်သူနှစ်ဦးပူးတွဲရရှိသွားခဲ့ပါတယ
် It's not my day. Today is the day of every woman, every boy.
ပါကစ္စတန်ကအသက်18နှစ်အရွယ်နိုဘယ်ဆုရှင်မာလာလာကဒါဟာသူပိုင်ဆိုင်တာတဲ့ဆုမဟုတ်ပါဘူးလို့ပြောသွားတော့ဘသူတွေအတွက်ရတဲ့ဆုဖြစ်မလဲဆိုတာကိုနိုင်ငံတကာသတင်းတွေပြီးနားဆင်ကြရပါမယ်။မြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေမှာတော့ထိုင်းဝန်ကြီးချုပ်မြန်မာနိုင်ငံကိုရောက်ခိုက်ထိုင်းရောက်မြန်မာအလုပ်သမားနှစ်ဦးကိုလူသတ်မှုနဲ့ဆွဲချက်တင်ထားတဲ့အပေါ်ကန့်ကွက်ဆန္ဒပြမှုတွေအိတ်ဖင့်ပေးစာတွေအကြောင်းကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာပါ။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အရင်ဆုံးတော့နောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်နဲ့မတ်သိန်ကီထိုက်တို့ကကြေညာပေးကြပါမယ်ရှင်။
ပါကစ္စတန်နိုင်ငံမှာအမျိုးသမီးငယ်များအခွင့်အရေးရရှိရေးဆောင်ရွက်သူမလာလာယူဇက်ဆိုင်းနဲ့အိန္ဒိယနိုင်ငံမှာကလေးငယ်အခွင့်အရေးဆောင်ရွက်သူကိုင်လာစတ္ယာသီတို့နှစ်ဦးအခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုပူးတွဲရရှိသွားပါတယ်။သူတို့နှစ်ဦးအနေနဲ့ကလေးငယ်များနဲ့လူငယ်တွေဖိနှိပ်ခံနေကြရတာကိုစန့်ကျင်တပ်ပွဲဝင်သူတွေဖြစ်သလိုကလေးငယ်တွေပညာသင်ခွင့်ရရှိရေးဂျိုးပန်းဆောင်ရွက်မှုတွေကြောင့်အခုလိုနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ရခြင်းဖြစ်ကြောင်းနော်ဝေးနိုဘယ်ဆုရွေးချယ်ရေးကော်မတီကဒီကနေ့ဆုရရှိသူတွေအမည်စင်းကိုကြေညာတဲ့အထက်မှာထည့်သွင်းဖော်ပြသွားပါတယ်။အိန္ဒိယနိုင်ငံသားနဲ့ပါကစ္စတန်နိုင်ငံသူဖြစ်တဲ့သူတို့နှစ်ဦးရဲ့ဆောင်ရွက်ချက်ဟာပညာရေးမြင့်တင်ဖို့နဲ့အစွန်းရောက်ဝါဒဆန့်ကျင်ရေးအတွက်ဟိန္ဒူဘာသာဝင်နဲ့မွတ်စလင်ဘာသာဝင်တို့ပူးတွဲလှုပ်ဆောင်ချက်အဖြစ်အရေးပါလာတယ်လို့မှတ်ယူကြောင်းနိုဘယ်ဆုရွေးချယ်ရေးကော်မတီကပြောပါတယ်။အသက်18နှစ်ရှိပြီဖြစ်တဲ့မလာလာဟာအမျိုးသမီးငယ်များပညာသင်ခွင့်ရရှိရေးအတွက်နှစ်အတော်ကြာဆောင်ရွက်နေခဲ့ရာက2012ခုနှစ်မှာခေါင်းကိုတင်းနဲ့နဲ့ပြစ်ခံခဲ့ရတာပါ။ခေါင်းမှာရရှိတဲ့ဒဏ်ရာကိုဗြိတိန်နိုင်ငံမှာအထုကုသမှုခံယူပြီးတဲ့နောက်အမျိုးသမီးအခွင့်အရေးအတွက်ဆက်လက်တိုက်ပွဲဝင်နေသူဖြစ်ပါတယ်။မလာလာနဲ့အတူပူးတွဲဆုရရှိတဲ့ခိုင်လာဆက်တရာတီကတော့ငွေကြေးအမြတ်စွန်းအတွက်ကလေးငယ်တွေကိုအသုံးချနိုင်မှုကိုကန့်ကွက်တဲ့ငင်းညာစာဆန္ဒပြပွဲအများအပြားကိုဦးဆောင်ခဲ့သူဖြစ်ပါတယ်။သူဟာကုလသမဂ္ဂရဲ့နိုင်ငံတကာကလေးအခွင့်အရေးပြဋ္ဌာန်းချက်ပေါ်ထွက်လာရေးအတွက်ပါဝင်ဆောင်ရွက်ခဲ့သူတဦးလည်းဖြစ်ပါတယ
်။ဆီးရီးယားနဲ့တူရကီနယ်စပ်ကိုဘာနီမြို့က IS Islamic စစ်သွေးကြွားတွေကိုပြစ်မှတ်ထားပြီးအမေရိကန်တို့လေးချောင်းကနေဆက်လက်တိုက်ခိုက်နေပါတယ်။ခတ်လူမျိုးတွေနေထိုင်ရာကိုဘာနီမြို့ဟာစစ်သွေးကြွားတွေလက်ထဲချရောက်မဲ့အန္တရာယ်နဲ့ရင်ဆိုင်နေရတာပါ။ကြာသပတေးနေ့လေးချောင်းတိုက်ခိုက်မှုကတော့ဆီးရီးယားမြောက်ပိုင်းနဲ့တောင်ပိုင်းကစစ်သွေးကြွားတွေအုံပြုနေတဲ့တင်ကားဒဇင်ဆက်တနက်ကြီးတစ်လက်နဲ့အဆောက်အုံအတော်များများကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့ American စစ်တပ်ကပြောပါတယ်။အစောပိုင်းတုန်းကတော့ IL Arab လို့သိကြတဲ့ခတ်ပြည်သူစစ်တွေကတမျိုးလုံးနီးပါးကိုထိန်းချုပ်ထားပြီးမြို့ကိုသိမ်းယူဖို့ကြိုးစားနေတဲ့ IS Islamic စစ်သွေးကြွားတွေကိုခုခံနေတယ်လို့ American ကာကွယ်ရေးအရာရှိတို့ကပြောပါတယ်။YPG လို့ခေါ်တဲ့ကတ်ပြည်သူကာကွယ်ရေးအဖွဲ့တွေကတညတာအပြင်းအထန်တိုက်ပွဲတွေအတွင်းစစ်သွေးကြအဖွဲ့တွေကိုထိန်းထားခဲ့တယ်လို့လည်းကိုဘာနီမြို့ကာကွယ်ရေးမှူးက VOA ကိုပြောပါတယ်။ IS Islamic အစွန်းရောက်တွေကိုတိုက်ဖျက်ရင်ညွန်ပေါင်းအဖွဲ့မှာတူရကီတို့အထောက်အပံ့ပို့ပေးရေးတိုက်တွန်းနိုင်ဖို့အတွက်အမေရိကန်နဲ့ NATO အရာရှိတွေကြားသာပရင်းနေတော့ကဆွေးနွေးပွဲတစ်ခုကိုအန်ကာရာမှာပြုလုပ်ခဲ့ပါတယ်။ဒေတာရင်းမှာလေရင်မပြန်တမ်းရဆုံးဒါမှမဟုတ်လေဂျာကန်နေမိအတွက်တော့စဉ်းစားချက်ထဲမှာမပါသေးဘူးလို့လဲနေတို့အဖွဲ့အတွင်းရေးမှူးကပြောပါရရှင်
။တောင်ကိုရီးယားနိုင်ငံကတက်ကြွလို့ရှားသူတွေဝါရဖြန့်ချေစာတွေလွတ်တင်လိုက်တဲ့မိုးပြံမှုပေါင်းတွေကိုမြောက်ကိုရီးယားဘက်ကတောက်ကြံနေမှာပြစ်ချလိုက်ရကတောင်နဲ့မြောက်ကိုရီးယားနှစ်ဖက်လက်နက်ငယ်တွေနဲ့အပြန်အလှန်ပစ်ခတ်မှုဖြစ်သွားခဲ့ပါတယ်။မြောက်ကိုရီးယားဘက်ကပစ်လိုက်တဲ့ချီစံတချို့တောင်ကိုရီးယားနိုင်ငံအတွင်းကိုကျလာတဲ့အတွက်သူတို့ဘက်ကလည်းပြန်လည်ပစ်ခတ်ခဲ့ကြောင်းတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနအရာရှိတွေကပြောပါတယ်။တောင်ကိုရီးယားဘက်ကဆက်တင်နဲ့ပြစ်ခတ်မှုတွေဟာဘယ်နေရာတွေကိုပြစ်မှတ်ထားတယ်ဆိုတာတော့ချက်ချင်းမသိရသေးပါဘူး။ဒါအပြင်ပြစ်လိုက်တဲ့ကြီးစံတွေဟာ ဆာရွက်တွေထည့်ထားတဲ့အဲ့ဒီမိုးပြံပူပေါင်းတွေကိုထိမှန်ခြင်းရှိမရှိဆိုတော့လည်းအတိအကျမသိရသေးပါဘူး။နှစ်ဖက်စလုံးမှာထိခိုက်ဒဏ်ရာရတဲ့ဆိုတဲ့သတင်းတွေထွက်မလာသေးပါဘူး။မြောက်ကိုရီးယားနိုင်ငံကအာဏာရအလုသမားပါတီတီထောင်တဲ့69ကြိမ်မြောက်နှစ်ပတ်လည်နေ့မှာမြောက်ကိုရီးယားဘက်ကထွက်ပြေးလာသူအများစုပါဝင်တဲ့တောင်ကိုရီးယားနိုင်ငံကတက်ကြွလှုပ်ရှားသူတွေဟာမြောက်ကိုရီးယားကိုဆန့်ကျင်တဲ့ဝါရဖြန့်ချီစာဆောင်တွေမိုးပြပူပေါင်းတွေနဲ့ထည့်ပြီးဒီကနေ့မြောက်ကိုရီးယားဘက်ကိုလွတ်တင်လိုက်ကြတာဖြစ်ပါတယ်။အဲဒီလိုစာဆောင်တွေလွတ်တင်နေတာကိုတောင်ကိုရီးယားအစိုးရအနေနဲ့မရတတ်ရင်ကိုရီးယားနိုင်ငံဆက်ဆံရေးမှာထိမ့်သိမ့်လို့မရနိုင်လောက်တဲ့အထိအခြေအနေတွေဆိုးဝါးသွားလိမ့်မယ်လို့မြောက်ကိုရီးယားကသတိပေးပြောကြားပါတယ်။ပြီးခဲ့တဲ့လအတွင်းကတကြိမ်ဖြစ်လွတ်ခဲ့တာအပါအဝင်အခုလိုစာရဲစာရန်တွေလွတ်တင်နေမှုကိုမြောက်ကိုရီးယားအရာရှိတွေကပြစ်တင်ဝေဖန်လိုက်ပါတယ်။ဒါပေမဲ့တောင်ကိုရီးယားအစိုးရကတော့ဒီလောက်ရက်တွေရပ်တန့်သွားအောင်တစုံတရာလှုပ်ဆောင်ခြင်းမရှိသေးပါဘူ
း။ကွန်မြူနစ်မြောက်ကိုရီးယားနိုင်ငံရဲ့အရေးကြီးတဲ့နှစ်ပတ်လည်အခမ်းအနားတစ်ခုကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်တက်ရောက်လာခြင်းမရှိတဲ့အတွက်သူ့ရဲ့ကျန်းမာရေးနဲ့နိုင်ငံရေးအခြေအနေအပေါ်ထင်ကြေးပြီးပြောဆိုချက်တွေဟာတောက်ကြနေမှာပို့ပြီးတော့ခိုင်မာလာပါတယ်။အသက်32နှစ်အရွယ်ကင်ဂျွန်အွန်ဟာစက်တမလ3ရက်နေ့ကတေးဂီတာဖျော်ဖြေပွဲတစ်ခုကိုတက်ရောက်ခဲ့ပြီးတဲ့နောက်မှာမတွေ့ရတော့တာကြောင့်ကျန်းမာရေးအခြေအနေပဲဆိုးရွားနေသလားဒါမှမဟုတ်လဲဆရာနာတိန်ဖြုတ်ချခံလိုက်ရပြီလားဆိုတဲ့အပေါ်မှာခံမှန်းပြောဆိုချက်တွေထွက်ပေါ်နေတာပါပုံမှန်အဖြစ်တနေ့လုံးလိုလိုမြောက်ကိုရီးယားခေါင်းဆောင်ရဲ့ဆောင်ရွက်ချက်တွေကိုထုတ်လွှင့်နေတဲ့နိုင်ငံပိုင်သတင်းဌာနကလည်းကင်ဂျုံအွန်ဟာစိတ်ပန်းလူပန်းဖြစ်နေတယ်ဆိုတာလောက်ကလွဲလို့ဘာမှမဖော်ပြပါဘူး။အာနာယကိုရီးယားအလုသမားပါတီထူထောင်ခြင်း69နှစ်မြောက်နှစ်ပတ်လည်နေ့တောက်ကြနေမှာအရေးကြီးတဲ့သဲလွန်စာတစ်ခုခုရမယ်လို့သုံးသပ်သူတို့ကခံမှန်းခဲ့ကြတာပါ။လွန်ခဲ့တဲ့နှစ်နှစ်တုန်းကတော့ပါတီထူထောင်ခြင်းနှစ်ပတ်လည်နေ့အထိမ်းအမှတ်ဖြစ်နေကင်ဂျုံအွန်ကဖခင်ဖြစ်သူကင်ဂျုံအီလ်အဖိုးဖြစ်သူကင်ဆွန်းတို့ရဲ့ဂူဘိတ်မန်ကိုညလေကောင်းကြီးမှာတွားရောက်ဂါရဝပြုခဲ့ပါတယ်။နှစ်ပတ်လည်အထိမ်းအမှတ်ဂူဘိတ်မန်ကိုလာရောက်ကြတဲ့ဂုံတရီရှိပုပ်ကိုများစင်းထဲမှာကင်ဂျုံအွန်ရဲ့နာမည်တော့မတွေ့ရပါဘူး။ဒါပေမဲ့မစ္စတာကင်ဂျုံအွန်ရဲ့နာမည်နဲ့ပန်းချင်းတစ်ခုဂူဘိတ်မန်မှာရှိနေတယ်လို့တက်ရောက်သူစီရင်ပြုစုတဲ့ကိုရီးယားဗဟိုသတင်းဌာနကပြောပါတယ်။ကင်ဂျုံအွန်ဟာနိုင်ငံကိုပုံမှန်အတိုင်းအုပ်ချုပ်နေပုံရတယ်လို့တောင်ကိုရီးယားအစိုးရကတောက်ကြနေမှာခုခံပြောဆိုပါရယ်ပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနရဲ့ပြောခွင့်ရကတော့တောင်ကိုရီးယားအစိုးရအနေနဲ့မြောက်ကိုရီးယားခေါင်းဆောင်ရဲ့ကျန်းမာရေးအခြေအနေကိုအတည်ပြုနိုင်တဲ့အချက်အလက်တွေမရှိဘူးလို့ပြောဆိုခဲ့ပါရယ်ရှင်
ဒီမိကန်အတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။တရုတ်နိုင်ငံအတွင်းဒစိမ့်တရေတာကိုပိုင်အုပ်ချုပ်ရေးရရှိထားတဲ့ဟောင်ကောင်ကျွန်းကိုအမေရိကန်ပြည်ထောင်စုကပုံမှန်ပြန်လည်စောင့်ကြည့်လေ့လာဖို့အမေရိကန်လွှတ်တော်အဖွဲ့ကပြောကြားလိုက်တဲ့အတွက်ဟောင်ကောင်ဒီမိုကရေစီလှုပ်ရှားမှုဟာအမေရိကန်တို့ရဲ့အားကောင်းတဲ့ထောက်ခံမှုရရှိသွားပြီဖြစ်ပါတယ်။တရုတ်ဆွေးရရဲ့မကြခင်ကလှုပ်ဆောင်မှုတွေဟာပြည်မကြီးရဲ့အုပ်ချုပ်ရေးစနစ်နဲ့မတူကွဲပြားပြီးတည်ငြိမ်မှုမရှိသေးတဲ့လွတ်လပ်မှုရဲ့အနာဂတ်အပေါ်စိုးရိမ်ပူပါမိကြောင်းအမေရိကန်ပြည်ထောင်စုရဲ့တရုတ်ပြည်ဆိုင်ရာလွှတ်တော်ကော်မရှင်ကနှစ်စဉ်ထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားတာဖြစ်ပါတယ်။အမေရိကန်လွှတ်တော်ကထုတ်ပြန်လိုက်တဲ့အဲ့ဒီအစီရင်ခံစာကိုတရုတ်နိုင်ငံရေးဌာနပြောခွင့်ရဟောင်းလီကပယ်ချလိုက်ပြီးအမေရိကန်လွှတ်တော်အမတ်တွေအနေနဲ့ဆန္ဒပြသမားတွေထံမှားယွင်းတဲ့သတင်းတွေမပို့ဖို့သတိပေးပြောကြားလိုက်ပါတယ်။ဟောင်ကောင်မှာ2019ခုနှစ်မှာကျင်းပမဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်လိုသူတွေကိုတရုတ်အစိုးရကရွေးချယ်မဲ့အစီအစဉ်အပေါ်ဒေါသထွက်နေတဲ့ကြောင်းသားတွေဥဆောင်ပြီးကန့်ကွက်ဆန္ဒပြနေကြတာအခုဆိုသတင်းနှစ်ပတ်လောက်ရှိလာနေပြီဖြစ်ပါတယ်။တရုတ်အစိုးရရဲ့အဲ့ဒီဆုံးဖြတ်ချက်ဟာတဖြည်းဖြည်းနဲ့သူတို့ပေါ်ဩဇာလွန်မှုလာနေတဲ့ပြည်မကြီးရဲ့အုပ်ချုပ်မှုကိုစန့်ကျင်သူတွေအတွက်ရုတ်တရက် .thebora ပြောင်းလဲပြီးလက်မတွေပေါ်ထွက်ဆန္ဒပြကန့်ကွက်တဲ့အဆင့်ကိုတိုးမြင့်ဖြစ်ပေါ်လာစေခဲ့ပါတယ်
။တောင်ကိုရီးယားရေပြင်မှာတရားမဝင်ငှားဖမ်းနေစဉ်ဖမ်းဆီးဖို့ကြိုးစားတာမှာခုခံတာကြောင့်တရုတ်တန်ခါတဲ့တဦးကိုတောင်ကိုရီးယားကမ်းခြေဆောင်တပ်ခပစ်ခတ်မှုကြောင့်သေဆုံးခဲ့တယ်လို့တာဝန်ရှိသူတို့ကပြောပါတယ်။အသက်45နှစ်အရွယ်ငါဖန်သမားကိုတောင်ကိုရီးယားနိုင်ငံအနောက်တောင်ပိုင်းမော့ပိုမြို့ကဆေးရုံကိုရဟယင်နဲ့ပို့ဆောင်ခဲ့ပြီးအချင်းတို့အတွင်းမှာပဲတည်ဆုံးခဲ့တာဖြစ်တယ်လို့ဆေးရုံတာဝန်ရှိသူတွေကပြောပါရယ်တောင်ကိုရီးယားနိုင်ငံဝမ်ထောင်ကျွန်းနဲ့မိုင်80ကျော်အကွာတရုတ်နဲ့တောင်ကိုရီးယားကြားပိုင်းခြားထားတဲ့ပင်လယ်ဝအတွင်းမှာဖြစ်ခဲ့တဲ့ဒီပစ်ခတ်မှုအတွင်းတခြားသူတွေဒဏ်ရာရသေးသလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး တရုတ်ငါးဖမ်းသမားတွေနဲ့တောင်ကိုရီးယားကမ်းခြေဆောင်တပ်အကြားထိတိုက်တွေ့မှုတွေကအဆန်းတကျတော့မဟုတ်တော့ပါဘူး။ပြီးခဲ့တဲ့ကာလတွေထုံးကလည်းဒီလိုမျိုးတင်းမာမှုတွေကရှိခဲ့တာပါ။အခုနောက်ဆုံးအဖြစ်ပြက်နဲ့ပတ်သက်လို့တော့တရုတ်ဘက်ကတုံ့ပြန်မှုမရှိပါဘူး။ဒါပေမဲ့လွန်ခဲ့တဲ့နှစ်နှစ်တုန်းကအလားတူဖြစ်ပျက်ခဲ့မှုတစ်ခုအတွင်းမှာတော့တရုတ်အစိုးရကတောင်ကိုရီးယားရဲ့တရားဥပဒေချိုးဖောက်မှုလို့ပြောဆိုပြီးတောင်ကိုရီးယားအစိုးရကိုတယောခဲ့ပါရဲ့ရှင်။
ကာဇာဒေသမှာပျက်စီးဆုံးရှုံးမှုတွေကြားကပဲညညသောပါလက်စတိုင်းအစိုးရသည်ရဲ့ပထမဆုံးအစိုးရဝန်ကြီးများအစည်းအဝေးမှာဖတာနဲ့ဟာမတ်အရာရှိတွေစုဝေးတယောက်ခဲ့ကြပါတယ်။ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုအစိုးရအသစ်ကဦးစားပေးလှုပ်ဆောင်မယ်လို့အလေအလတ်ကြတဲ့ဖတာအဖွဲ့ခေါင်းဆောင်ပါလက်စတိုင်းဝန်ကြီးချုပ်ရာမီဟမ်ဒလာကပြောဆိုလိုက်ပါတယ်။ဒီနေ့အစောပိုင်းဟာမတ်စစ်သွေးကြွတွေနဲ့အစ္စရေးတို့အကြားနှစ်လကြာတိုက်ပွဲတွေအတွင်းအစ္စရေးမစ်ဆိုင်းဒုံးကျည်လက်နက်တံကြောင့်ကာဇာဒေသတစ်ခုလုံးကျေမွပျက်စီးခဲ့ရတာဖြစ်ပါတယ်။ကျော်ရအောင်ဖက်ကန်းကြီးကိုဖတ်တာတွေကအုပ်ချုပ်နေတာဖြစ်ပြီးဂါဇာဒေသကိုတော့ဟာမတ်စစ်သွေးကြွအဖွဲ့ကထိန်းချုပ်ထားတာပါ။အစ္စရေးနဲ့ပါလက်စတိုင်းညီညာရေးဆွေးနွေးမှုတွေပြန်လည်စတင်နိုင်ရေးအမေရိကန်ရဲ့ကြိုးပမ်းမှုတွေပြတ်သွားပြီးခဲ့တဲ့နောက်လွန်ခဲ့တဲ့လေလာကပဲညီညွတ်တဲ့ပါလက်စတိုင်းအစိုးရအသစ်ဖွဲ့စည်းကြောင်းကြေညာခဲ့ကြတာဖြစ်ပါတယ်
။တောင်အမေရိကနိုင်ငံဗင်နီဇွဲလားမှရေနံစီမံကိန်းကြီးတစ်ခုကိုသိမ်းယူခဲ့တဲ့အတွက်ဗင်နီဇွဲလားနိုင်ငံက Exxon Mobil လုပ်ငန်းကြီးကိုဒေါ်လာ 1.6 ဘီလီယံပေးဖို့အတွက်ကမ္ဘာ့ဘဏ်ခုံတမာတီအဖွဲ့တစ်ခုကအမိန့်ချလိုက်ပါတယ်ရှင်။နောက်ဆုံးသိထားရတဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မတ်တင်ကြီးထိုက်တို့ကြီးညာပေးခဲ့ကြတာပါအခုဆက်တိုက်ထုတ်လွှင့်ပေးသွားမယ့်သတင်းဆောင်ပါတွေထဲမှာတော့အရင်ဆုံး2014ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်တွေကြောင်းနဲ့စပါရစေရှင်2014ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုရရှိသွားတဲ့သူတွေကတော့ကလေးငယ်တွေပေါ်ငွေကြေးအရခေါင်းပုံဖြတ်ဖိနှိပ်တာတွေဆန့်ကျင်ပြီးပညာသင်ကြားခွင့်ရအောင်ကြိုးပမ်းချက်တွေကြောင်းပါကစ္စတန်နိုင်ငံကမလာလာယူဆုဖိုင်နဲ့အိန္ဒိယနိုင်ငံကခိုင်လက်ဆရာတီတို့ကိုအတူပူးတွဲချီးမြှင့်လိုက်တာပါရိုက်တာသတင်းကိုအခြေခံပြီးတော့ကိုငိမ့်ချန်ကပြောပြပေးပါမယ်ရှင
်2014ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုကလင်းငယ်တွေပညာသင်ကြားခွင့်အတွက်လှုပ်ဆောင်နေတဲ့အိန္ဒိယနိုင်ငံကခိုင်လက်ဆရာတီနဲ့အတူပူးအမျိုးသမီးငယ်တွေပညာသင်ကြားခွင့်အတွက်လှုပ်ရှားသူပါကစ္စတန်နိုင်ငံကမလာလာယူဆက်ဆိုင်ပူးတွဲရရှိသွားတာပါကလင်းငယ်တွေပေါ်ငွေကြေးအရခေါင်းပုံဖြတ်ဖိနှိပ်တာတွေကိုစန့်ကျင်ပြီးပညာသင်ကြားခွင့်ရအောင်လှုပ်ဆောင်ခဲ့တဲ့ကြိုးပမ်းချက်တွေကြောင့်အခုလိုနိုဘယ်ငြိမ်းချမ်းရေးဆုကိုရရှိခဲ့တာလို့ဆုရွေးချယ်ရေးကော်မတီကဖော်ပြထားပါတယ်မနေ့ကလည်း16နှစ်အရွယ်မလာလာကိုနိုဘယ်ငြိမ်းချမ်းရေးဆုအတွက်အဆိုတင်သွင်းခဲ့ပြီးဒီနှစ်မှာပညာရေးလှုပ်ရှားသူအဖြစ်နဲ့ဆုရရှိခဲ့တာပါအမျိုးသမီးတွေရဲ့ပညာသင်ကြားခွင့်နဲ့အခြားအခွင့်အရေးတွေကိုပိတ်ပင်လိုတဲ့တာလီဘန်တွေကိုစန့်ကျင်တဲ့မလာလာဟာနိုင်ငံတကာအသိအမှတ်ပြုသင်္ကေတတစ်ခုဖြစ်လာတာပါပါကစ္စတန်နိုင်ငံဆွတ်တောင်ကြားမင်ဂိုရာမြို့ဟာမလာလာရဲ့မွေးရမြေဖြစ်ပြီးလွန်ခဲ့တဲ့6နှစ်ကအာဖဂန်နစ္စတန်ဘက်ကစစ်သွေးကြွတွေရဲ့ထိုးဖောက်ဝင်ရောက်မှုကြောင့်တာလီဘန်တွေရဲ့လွှမ်းမိုးမှုအောက်မှာနေခဲ့ရတာပါတာလီဘန်တွေကတရားရုံးတွေထူထောင်ပြီးဒေသခံတွေကိုစီးရင်နောက်ပြီးမလာလာတက်နေတဲ့ကျောင်းအပါဝင်အမျိုးသမီးကျောင်းတွေကိုလည်းပိတ်ပစ်ခဲ့ပါတယ်တာလီဘန်တွေရဲ့အုပ်ချုပ်မှုအောက်မှာဘယ်လိုနေရသလဲဆိုတဲ့အကြောင်းကလောင်နာမည်တစ်ခုကိုသုံးပြီးဘလော့မှာရေးတဲ့နောက်သူနာမည်ကြီးလာတာပါအစိုးရအနေနဲ့သဘောထားတင်မာတဲ့အစ္စလာမစ်တွေကိုအလျှော်ပေးဆက်ဆံပုံပေါက်နေတဲ့အချိန်မှာပဲသူကပြက်ပြက်သားသားစစ်သွေးကြွတွေကိုစန့်ကျင်ပြီးအမျိုးသမီးငယ်တွေရဲ့ပညာရေးအတွက်တောင်းဆိုခဲ့ပါတယ်2012ခုနှစ်အောက်တိုဘာ9ရက်မှာတော့မလာလာရဲ့ကျောင်းကားကိုတာလီဘန်တနက်သမားကအနီးကပ်ပစ်ခတ်ခဲ့ပြီးသူ့ရဲ့ခေါင်းနဲ့လေဗင်းနာတဝိုက်ကိုထိမှန်ပြီးသူ့ရဲ့အတန်းပေါ်နှစ်ယောက်လည်းဒဏ်ရာရခဲ့ပါတယ်ပါကစ္စတန်မှာဆေးကုသမှုခံယူပြီး RS Obama များပြည်ထောင်စု၄ကျောင်းလိုက်အကူအညီနဲ့ဗြိတိန်မှာသူ့ရဲ့ဦးခေါင်းခွန်ကို Titanium တပ်တုနဲ့အစားထိုးကုသခံယူခဲ့ပါတယ်။ပါကစ္စတန်ကို NDA ကင်းကင်းပြန်လို့မရတဲ့အတွက် Birmingham အင်္ဂလန်မှာပဲကျောင်းဆက်တက်ဖို့စီစဉ်ခဲ့ရပါတယ်။မလာလာဟာတိုက်ခိုက်မှုကနေအသက်မသေးပဲလွတ်မြောက်ရုံမကပြန်ကောင်းမွန်လာခဲ့ပြီးမနစ်ကသူ့ရဲ့16နှစ်ပြည့်မွေးနေ့ကိုနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာကလေးငယ်တွေအားလုံးအတွက်အထမဲ့ပညာရေးကိုမဖြစ်မနေလှုပ်ပေးဖို့တောင်းဆိုခဲ့ပါတယ်
။ Malala Day is not my day today
malala ni ga jama atwa ma hop ba bu di ni ha tharo ye akhwin ye atwa thop phaw pyo khe ja de amyo thami twi a lon yauk ja le ni main khle twi a lon ye ni phit ba le
lo ba nyin nyin su pu rwe ya shi de de khailat satya di ga le naingay yee thama twi a ni ne a pyo twi ji be lou ma ni be lat twi lou pya bu ko le khu lo tai twon khe ba de
the politicians came with good words and rhetorics not with resources
နိုင်ငံသမားတွေကစကလုံးလှလှအပြောကောင်းကောင်းပဲရှိပြီးလက်တွေ့မပါပါဘူးသူတို့ဟာမဆုစာအုပ်တွေပဲယူလာပြီးချက်လက်မစာအုပ်တော့ယူမလာပါဘူးသူတို့ဟာချက်လက်မစာအုပ်တွေယူလာပြီးစင်ရတကအစင်ရဆုံးကလေးတွေကြောင်းတက်ဖို့ငွေထုတ်ပေးတင်ပါတယ်ဘာကြောင့်လဲဆိုတော့ပညာရေးကသာဒီကဘာမှာရှိတဲ့လူခွင့်ရေးရနိုင်တဲ့တခုတည်းသောညီလာမှာဒါကိုကျွန်တော်တို့ပြက်ကွက်ခဲ့ပါတယ်အဓိကကတော့အရန်ချမ်းသာတဲ့စက်မှုထိပ်သီးရှင်းနိုင်ငံကစင်ရတဲ့နိုင်ငံတွေကလေးတွေအတွက်လုံးဝပြက်ကွက်ခဲ့တာပါ
ယူနက်စကိုရဲ့စာရင်းတွေအရပါကစ္စတန်မှာကျောင်းမတက်နိုင်တဲ့ကလေးငယ်9000ကျော်ရှိနေပါတယ်မြန်မာနိုင်ငံကဒေါအောင်ဆန်းစုကြည်ကလည်း1992ခုနှစ်မှာနိုဘယ်ငြိမ်းချမ်းရေးဆုရခဲ့တာဖြစ်ပါတယ်ခင်ဗျာ
တို့ရခင်ဗျာတချိန်တုန်းကနိုင်ငံတကာမှာအင်မတန်မျက်နှာငယ်ခဲ့ရတဲ့မြန်မာရွှေပြောင်းအလုပ်သမားတို့ဟာကိုယ်နိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်နေပြီးဖြစ်တဲ့အတွက်သူတို့ဘဝအခြေအနေဘလောက်တိုးတက်ကောင်းမွန်လာပါသလဲနိုင်ငံတော်ကသူတို့ကိုဘလောက်ထိကာကွယ်စောင့်ရှောက်မှုပေးနိုင်ပလဲဆိုတာအခုလာမယ့်စနေညတိုက်ရိုက်လေဆိုင်အစီအစဉ်မှာဆွေးနွေးကြအောင်ပါတို့ရခင်ဗျာခင်ဗျာပါဝင်ဆွေးနွေးလို့ရတဲ့တို့ရရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2023255994 fax နံပါတ် 2023255992 ဖြစ်ပါတယ် email address ကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလိုတူစင်ရေးသားပြောကြပြီး MP3 တန်ဖိုင်နဲ့လည်းပေးပို့နိုင်ကြပါရခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖြစ်တော့ပါတယ
်။ VOA American တန်ရဲ့2014ခုနှစ်တောက်ကြနေညနေခင်းမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေကိုဇက်တိုက်နှာစင်ကြားရပါတော့မယ်ရှင်။ထိုင်းနိုင်ငံဝန်ကြီးချုပ်ရဲ့မြန်မာနိုင်ငံကိုရောက်ရှိနေတဲ့အချိန်ထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းလူသမား2ဦးလူသတ်မှုနဲ့ဖမ်းဆီးခံထားရတာကိုတရားဥပဒေနဲ့အညီပြန်လည်စစ်ဆေးပေးဖို့တက်ကြွလှုပ်ရှားသူတွေဒီကနေ့ရန်ကုန်မြို့မှာတောင်းဆိုခဲ့ကြပါတယ်။စက်တင်ဘာလ15ရက်နေ့ကထိုင်းနိုင်ငံခေါတောင်ကျွန်းမှာဗြိတိန်နိုင်ငံသား2ဦးတပ်ဖြတ်ခံခဲ့ရတဲ့တရားခဏ်တွေအဖြစ်မြန်မာရွှေ့ပြောင်းလူသမား2ယောက်ကိုထိုင်းအာဏာပိုင်တွေကဖမ်းဆီးထားတဲ့အပေါ်မှာအခုလိုဝေဖန်ထားခဲ့ကြတာပါထိုင်းဝန်ကြီးချုပ်ရဲ့ခီးစဉ်အတွင်းစန္တဖော်ထုတ်မှုအကြောင်းကိုတော့ကိုစီသူကပြောပြပေးပါမယ်ရှင
်ထိုင်းနိုင်ငံဝန်ကြီးချုပ်ပရယုတ်ချန်အိုချာရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမြန်မာရွှေ့ပြောင်းလူသမား2ဦးရဲ့လူသက်မှုဖြစ်စဉ်ကိုပြန်လည်စုံစမ်းပေးဖို့ရန်ကုန်မြို့မြို့တော်ခန်းမအနီးမှာလူတချို့ဆန္ဒပြခဲ့ကြပါတယ်။ထိုင်းနိုင်ငံတန်ယွန်ကိုထိုင်းဝန်ကြီးချုပ်လာရောက်ချိန်ဆန္ဒထုတ်ဖော်ကြဖို့တောင်းဆိုခဲ့ကြပေမဲ့ခွင့်ပြုချက်မရခဲ့လို့ခွင့်ပြုပေးတဲ့မြို့တော်ခန်းမရှိမှပဲဆန္ဒထုတ်ဖော်ခဲ့ကြတာပါ။ဆန္ဒထုတ်ဖော်တောင်းဆိုအပ်ခြင်းအကြောင်းကိုဆန္ဒပြပွဲဦးဆောင်သူကိုနေမျိုးစင်ကအခုလိုပြောပါတယ
်။ဒီနေ့ဆန္ဒပြရတဲ့အကြောင်းရင်းကတော့လက်ရှိရန်ကုန်မြို့ကိုရောက်ရှိလာမယ့်ထိုင်းဝန်ကြီးချုပ်ကိုထိုင်းနိုင်ငံတော်ထဲမှာလွန်ခဲ့တဲ့တပ်ပတ်ကျော်ကဖြစ်ပွားခဲ့တဲ့ဗြိတိန်နိုင်ငံသား2ဦးတပ်ဖြတ်တဲ့အမှုမှာကျူးလွန်တယ်လို့ဆွဆွဲပြီးတော့လူသက်တရားခံတွေအဖြစ်ဖမ်းဆီးထားခံရတဲ့ကျွန်တော်နိုင်ငံသား2ဦးအမှုနဲ့ပတ်သက်ပြီးတော့အ мян ဆုံးအစအဆုံးပြန်လည်စစ်ဆေးစုံစမ်းပေးဖို့ထိုင်းဆိုရတက်ဆိုင်တဲ့တာဝန်ရှိသူဝန်ကြီးချုပ်ကိုတောင်းဆိုခြင်းဖြစ်ပါတယ်
ထိုင်းနိုင်ငံကော့တောင်ကျွန်းလို့ခေါ်တဲ့လက်ကျွန်းမှာဗြိတိန်နိုင်ငံသား2ဦးအသက်ခံရမှုအပေါ်မြန်မာရွှေ့ပြောင်းလို့သမား2ဦးကိုဖမ်းဆီးထားတာပါဒါပေမဲ့ထိုင်းရဲ့တပ်ဖွဲ့ရဲ့ဆောင်ရွက်ချက်တွေအပေါ်မှာတော့ဝေဖန်မှုတွေထွက်ပေါ်နေပါတယ်တပ်တွေအထောက်အထားတွေဟာခိုင်မာမှုမရှိတဲ့အတွက်ပြန်လည်စစ်ဆေးပေးဖို့ဆန္ဒပြသူတွေကတောင်းဆိုခဲ့ကြပါတယ်
လက်ရှိတင်ပြလာတဲ့အထိုင်းဘက်ကထုတ်ပြန်လာတဲ့သတင်းအချက်အလက်တွေအရရဲ့မြန်မာနိုင်ငံသားအချင်းချင်းဝိုင်းဝန်းစုံစမ်းမေးမြန်းချက်အရရဲ့နိုင်ငံတကာကရောထိုင်းနိုင်ငံသားအချင်းချင်းကပါပြန်လည်ထောက်ပြပြောဆိုလာတဲ့ဝေဖန်ချက်တွေအရရဲ့လက်ရှိစွပ်စွဲခံထားရတဲ့နိုင်ငံသား2ဦးဟာလူသက်မှုကျူးလွန်တဲ့တရားခဏ်အစစ်မှန်တွေမဟုတ်ဘူးဆိုတဲ့ခိုင်မာတဲ့ထောက်ထားတွေပေါ်လွင်လာလို့ဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့နိုင်ငံသား2ဦးပေါ်မှာစွပ်စွဲတာစွပ်စွဲခြင်းနဲ့ပတ်သက်ပြီးတော့အမှန်တိုင်းပေါ်ပေါက်ဖို့တကယ်အမှန်ကျူးလွန်တဲ့တရားခဏ်လူသက်တရားခဏ်အစစ်ကိုပေါ်ပေါက်နိုင်ဖို့ထိုင်းနိုင်ငံမှာဖန်ခံထားတဲ့မြန်မာနိုင်ငံသား2ဦးအမြန်ဆုံးပြန်လည်လွတ်မြောက်ဖို့နဲ့မြန်မာနိုင်ငံဂုံတိခါကိုပြန်လဲကာကွယ်ဆက်တင်နိုင်ဖို့ဒီတောင်းဆိုမှုလှုပ်ရှားခြင်းဖြစ်ပါလိမ့်မ
ယ်။မြန်မာနိုင်ငံသား2ဦးကျူးလွန်တယ်လို့ဆွဆွဲထားကြတဲ့လူသက်မှုကိုအမှုမှန်ပေါ်ပေါက်စေရေးထိုင်းဝန်ကြီးချုပ်အနေနဲ့ကူညီဆောင်ရွက်ပေးဖို့လည်းဆန္ဒပြပွဲမှာပါဝင်တဲ့ဦးစန်းငွေကပြောပါတယ်
။ဒီအမှုကိုနိုင်ငံကအသိမှတ်ပြီးစုံစမ်းစစ်ဆေးရေးတွေလုပ်ပြီးတော့မှန်မှန်ကန်ကန်ကျွန်တော်တို့ကဖြစ်စေဖို့အဲ့ဒါကိုတော့တိုက်တွန်းညံ့ပါတယ်။
အာနာဒိစ်စ်ဆိုရခေါင်းဆောင်ထိုင်းနိုင်ငံဝန်ကြီးချုပ်ပရယုတ်ချန်အိုချာဟာမြန်မာနိုင်ငံကိုတရက်ကြာခီးရောက်ရှိနေတာပါ။အော်တိုဘလ9ရက်မနေ့ကမြန်မာသမ္မတဦးသိန်းစိန်နဲ့တွေ့ဆုံခဲ့ရမှာတော့နိုင်ငံဆက်ဆံရေးရင်းနှီးမြှုပ်နှံမှုနဲ့မူဝါဒဝါတိုက်ဖျက်ရေးတွေကိုဆွေးနွေးခဲ့ကြတဲ့အပြင်ထိုင်းနိုင်ငံမှာရှိတဲ့မြန်မာရွှေ့ပြောင်းအလို့သမားတွေရဲ့အခွင့်အရေးကိုကာကွယ်စောင့်ရှောက်ရေးကိစ္စတွေကိုပါဆွေးနွေးခဲ့ကြတယ်လို့နိုင်ငံပိုင်သတင်းစာတွေမှာဖော်ပြထားပါတယ်။ထိုင်းနိုင်ငံရဲ့ဒုတိယဝန်ကြီးချုပ်နဲ့မြန်မာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့တွေ့ဆုံခဲ့ရမှာတော့လက်ကျွန်းလူသက်မှုဖြစ်စဉ်နဲ့ပတ်သက်ပြီးဖြစ်စဉ်အမှန်ပေါ်ပေါက်စေရေးဥပဒေနဲ့အညီဆောင်ရွက်ပေးဖို့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကပြောဆိုခဲ့တယ်လို့သတင်းတွေမှာဖော်ပြထားပါတယ်။ထိုင်းနိုင်ငံဝန်ကြီးချုပ်ပရယုတ်ချန်အိုချာဟာဒီကနေ့မှာတော့မြန်မာနိုင်ငံကိုရောက်ရှိနေတဲ့ထိုင်းနိုင်ငံကယင်းနှိမ့်နှံသူတွေနဲ့ရန်ကုန်မြို့ထိုင်းနိုင်ငံတန်ယုံမှာတွေ့ဆုံခဲ့ပြီးတော့ထိုင်းနိုင်ငံကိုပြန်လည်ထွက်ခွာသွားပြီဖြစ်ပါတယ်ခင်ဗျာ။
ဒါကတော့ကိုစီသူပြောပြသွားခဲ့တာပါတစ်ဆက်တည်းမှာပဲဒီထိုင်းဝန်ကြီးချုပ်စီကိုပေးပို့တဲ့အိတ်ဖွင့်ပေးစာထဲမှာကဘလို့အချက်တွေပါဝင်တယ်လဲဆိုတာကိုနားဆင်ကြကြပါအောင်ရှင်မြန မြန်မာနိုင်ငံကိုထိုင်းဝန်ကြီးချုပ်အခုလိုရောက်နေတဲ့အချိန်မှာထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းလုံတမာနှစ်ဦးလူသက်မှုဆွဲချက်နဲ့အထိမ့်သိမ့်ခံထားရတဲ့အရေးအခုလိုရန်ကုန်မှာစန္ဒပြနေတာနဲ့တချိန်တည်းရခိုင်အမျိုးသားကွန်ရက် ANN ရခိုင် National Network ကလည်းထိုင်းဝန်ကြီးချုပ်ကိုအိတ်ဖွင့်ပေးစာပေးပို့ပြီးတရားဥပဒေနဲ့အညီပွင့်လင်းမြင်သာမှုရှိရှိနဲ့ပြန်လည်သုံးသပ်စစ်ဆေးပေးဖို့ထိုင်းဝန်ကြီးချုပ်ကိုတောင်းဆိုလိုက်ပါတယ်လို့ရခိုင်အမျိုးသားကွန်ရက်ဥက္ကဋ္ဌဦးတင်ထူအောင်က VOA မြန်မာပိုင်းကိုပြောပါတယ
်။ထိုင်းဝန်ကြီးချုပ်ကိုအဓိကစာပေးရရည်ချက်ကကျွန်တော်တို့ဒီကိစ္စအားဒီကျွန်တော်နိုင်ငံတော်အားလုံးရဲ့ဒီကနေ့တက်ဆိုင်နေတဲ့ဒီစစ်ဆေးပေး။အဲကြောင့်ဒီအောင်ထိုင်းဝန်ကြီးချုပ်အနေနဲ့ပေါ့ဒီကိစ္စကိုမြန်မာနိုင်ငံရဲ့ကိစ္စကလည်းလည်းဒီထိုင်းနိုင်ငံရဲ့ဒီကိစ္စတရားစီရင်မှုထိုင်းနိုင်ငံတရားစီရင်မှုကိုပေါ်ပြရတဲ့ကိစ္စလည်းဖြစ်နေပုံတော့ဒါကြောင့်ဒီကိစ္စကိုအရေးကြီးဆုံးရပြီလို့ဆိုပြီးထိုင်းဝန်ကြီးချုပ်ကိုကျွန်တော်လက်ယူစာပို့ရမှာပေါ့နော်ဒါနဲ့ထိုင်းဝန်ကြီးလုပ်ပြမှာပဲနဲ့ကျွန်တော်ဒီကိစ္စဟာပြည်ထောင်နိုင်ငံသားအသက်ခံရတဲ့ကိစ္စလည်းဖြစ်တဲ့အတွက်ကြောင့်ပြည်ထောင်ကြီးချုပ်ကလည်းကျွန်တော်လက်ယူဖို့ဒီစာကိုပေးလို့ရမှာပေါ့
ထိုင်းနိုင်ငံစူရတ္တနီခရိုင်ထဲကလူသတ်မှုဖြစ်စဉ်ကိုတရားဥပဒေနဲ့အညီစစ်ဆေးဆောင်ရွက်ပေးဖို့အဓိကအချက်၃ချက်ကိုတောင်းဆိုထားတဲ့အကြောင်းလဲဥတင်ထူအောင်ကပြောပါတယ
်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီအမှုကိုပြန်လဲစစ်ဆေးဖို့ဆိုတဲ့အမှာအမှုကိုစစ်ဆေးတဲ့နေရာမှာကျွန်တော်တို့အနေနဲ့တရားစီရင်မှန်တယ်လို့ဟိုပေါ်နေတာမျိုးရှိအောင်ပေါ့လေကျွန်တော်တို့စီစဉ်ဆောင်ရွက်ဖို့ကျွန်တော်တို့ဆီလိုပါတယ်။ဘာကြောင့်လဲဆိုတော့ဒီဟာစစ်ဆေးတဲ့နေရာမှာဟိုပေါ်မှာအဲ့ဒီကတချို့ရတဲ့နေရာမှာဒီကပြန်ကတုံးချက်ရတာကအစပေါ့နော်ဒါမျိုးတွေကမလိုလားတဲ့စစ်စစ်မှုတွေဖြစ်တယ်။နောက်တစ်ချက်ကပါလဲဆိုရင်အဓိကတဲ့အခံလေးကိုပေါ့နော်တကယ်ဟိုဟာတွေကိုဖားရှိလို့တော့ကျွန်တော်အနေနဲ့ပြောဆိုရတာဖြစ်တယ်။နံပါတ်၃အချက်ကပါလဲဆိုတော့ဒီဟာနိုင်ငံသုံးနိုင်ငံပေါင်းပတ်သက်နေတဲ့အရေးကိစ္စဖြစ်တယ်။အဲ့ဒါနိုင်ငံသုံးနိုင်ငံပုံပြီးတော့ကန္နမိုင်းရေးရပေါ့နော်ဒီရောက်ပူးပေါင်းဆောင်ရွက်ဖို့ကျွန်တော်တို့ပြောဆိုတာဖြစ်တယ်ပေါ့။နောက်ကျန်တဲ့ဆိုင်ရာတွေကိုတော့ကျွန်တော်တို့ဟိုကုလသမဂ္ဂကဒီလိုမျိုးကားစားပေါ့လေကျွန်တော်တို့လည်းအရင်ကတည်းကဆက်ပြီးကြလူတွေအစားပြီးလို့အင်းကြီးကတဆိုင်ကျွန်တော်ပြပေါ်လာပါတယ်ဒီနေ့ပတ်သက်ပြီး
ထိုင်းအစိုးရပါဝင်မြန်မာအစိုးရနဲ့ဗြိတိန်အစိုးရတွေအနေနဲ့ထိုင်းမြန်မာဗြိတိန်သုံးနိုင်ငံပူးပေါင်းဆောင်ရွက်ပေးဖို့ထိုင်းတန်ယုံကတဆင့်ထိုင်းဝန်ကြီးချုပ်ကိုအိတ်ဖွင့်ပေးစာပေးပို့ထားသလိုဗြိတိန်အစိုးရကိုလည်းပေးပို့သွားမှာဖြစ်တဲ့အကြောင်းရခိုင်အမျိုးသားကွန်ရက်ကပြောပါတယ်ရှင်ခုဆက်ပြီးပြပမှာပြပွဲကျင်းပမဲ့မြန်မာပြည်တွင်းကစင်စာထိခဲ့တဲ့ပကြီကားတွေဘက်ကိုလည်းအလှည့်ပေးပြစီရှင်မြန်မာနိုင်ငံမှာစစ်အစိုးရအဆက်ဆက်စင်စာပိတ်ပင်ခံခဲ့ရလို့ခင်းကျင်းပြသခွင့်မရခဲ့တဲ့ပကြီကားတချို့ကိုပထမဆုံးအကြိမ်ဖြစ်ပြပမှာပြသဖို့အစီအစဉ်နေပါတယ် Band in Burma လို့အမည်ပေးထားတဲ့ဒီပကြီပြပွဲကိုဟောင်ကောင်မှာဒီနှစ်အောက်တိုဘာလကုန်ပိုင်းကနေဒီဇင်ဘာလဆန်းအထိနှစ်ကြိမ်ခွဲပြီးတော့ပြသသွားမှာပါပြပွဲစီစဉ်သူနဲ့ပကြီစရာတွေကို VOA မြန်မာပိုင်းသတင်းတိုက်မတ်တိန်ကြီးလင်ကတွေ့ဆုံမင်းမြန်သတင်းပေးပို့ထားပါတယ်ရှင
်စစ်ဆိုးရလက်ထက်မှာပြတာခွင့်ပိတ်ပင်ခံရတဲ့ပကြီကားတွေပကြီစရာတွေကိုစာတမ်းပြုစုဟာမှတစင်တိခဲ့ရပြီးမြမပြည့်ရဲ့စင်စာစနစ်ကိုစိတ်ဝင်စားလို့လေ့လာခဲ့ရတာနဲ့ပိတ်ပင်ခံရတဲ့ပကြီကားတွေကိုစူးစီးပြီးခင်းကျင်းပြသဖို့စူးစမ်းခဲ့တာလို့ပြပွဲစီစဉ်သူမယ်လစ်ဆာကောက်ဆန်ကပြောပါတယ
် I was researching for my paper and as I was talking to the artist about censorshipThey were showing me their paintings that were censored or telling me about the paintings that
သူပွဲလွန်စာတမ်းပြုစုနေတဲ့ပကြီစရာတွေနဲ့စင်စာစနစ်အကြောင်းဆွေးနွေးတဲ့အခါပိတ်သိမ်းခံရတဲ့ပကြီကားတွေအကြောင်းရှင်းပြပါတယ်တဲ့အဲ့ဒီကလေးကသူ့မှာစင်စာထိထားတဲ့ပကြီကားတွေပကြီစရာတွေစီရင်ရှိခဲ့တယ်လို့ဆိုပါတယ်အခုပြပွဲလုပ်ဖို့စိတ်ကူးရတဲ့အခါမှာလဲပြတာခွင့်ပိတ်ခံခဲ့ရတဲ့အခြားပကြီစရာတွေနဲ့ပကြီကားတွေကိုပါတစုတစည်းနဲ့တွေ့ခွင့်ရခဲ့ရပါတယ်တဲ့ဒီပကြီပြပွဲဖြစ်မြောက်ဖို့နှစ်နှစ်လောက်အချိန်ယူခဲ့ရပြီးကားပေါင်း50လောက်ပြမှာပါတေကြတာတခုကဒီပြပွဲမှာပြပစ်ခဲ့ပြီမဲ့လေအခြားစိတ်ဝင်စားဖို့ကောင်းတဲ့စင်စာထိခဲ့တဲ့ပကြီကားတွေပကြီစရာတွေအများကြီးရှိနေသေးတယ်လို့ယုံကြည်တဲ့အကြောင်းပြောပြသွားတာပါစစ်အစိုးရအဆက်ဆက်ဖိနှိပ်မှုတွေကြောင့်အရေးခင်းနေဖြစ်တဲ့အခါတိုင်းခံစားချက်စိတ်ကူးတွေကိုတရုတ်ဖော်နိုင်ခဲ့ပေမဲ့ပကြီလောကစင်စာတင်းကျပ်ခဲ့တာကြောင့်ခင်းကျင်းပြတာခွင့်မရခဲ့ကြပါဘူးကိုယ်တိုင်ရေးပုံလို့ကြောင့်စင်စာထိပ်ပြီးပိတ်သိမ်းခံရတဲ့အကြောင်းကိုအခုလာမယ့်ဟောင်ကောင်ပြပွဲမှာပကြီကားနှစ်ကားပြတာမဲ့ဆရာသိဒ္ဓိကသူ့အတွေ့အကြုံကိုပြောပြပါတယ
်အဲ့ဒီနန်းနီးဆက်မီစင်မာတော့တော့ကားလည်းအပိတ်ခံရတယ်လူလည်းပါတော့အဲ့ဒါအဲ့ကားကိုသူတို့တိမ်ကြတယ်လူလည်းတပတ်လောက်တော့ကြာတယ်ကျွန်တော်တို့ဒီဗဟန်းဘောင်ထရီမှာကျွန်တော်တို့ခေါ်တာခေါ်အဲ့မှာကျွန်တော်ကားမှာပါတဲ့ insulation ညာအကုန်ဖြည့်ဆည်းခံတခုမှမရတော့ကျွန်တော်ယခုမူရင်းကြံနေတဲ့ပကြီကားကြီးတကဆယ်ပေါ်ထရီတခုပဲကြံနေတယ်အဲ့ဒါတော့သူတို့ဖြည့်မလို့လို့တော့ကျွန်တော်မနေ့တောင်းမှာဒါအ အဲ့ဒါကြံနေတာ
ပကြီးစရာတွေဟာပြည်ရဲမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုထင်ဟပ်ပြီးအမှုပညာအနေနဲ့တဆင့်ပြည်သူတွေကိုချပြလေးရှိပါတယ်။လက်ပတောင်းတောင်ကျင်းနီစီမံကိန်းနဲ့ပတ်သက်ပြီးစစ်တပ်ပိုင်းဥပိုင်လီမိတက်နဲ့တရုတ်ဝမ်ပေါင်ကုမ္ပဏီတို့ကိုကန့်ကွက်ခဲ့တဲ့ဒေသခံလူလူလှုပ်ရှားမှုနဲ့ပြည်ဖုံးကြီးအရေးဖြစ်နေချိန်မှာကိုယ်တိုင်သွားရောက်ပြီး performance တရုတ်ဖို့ပြသခဲ့တဲ့ဆရာမြင့်ဆိုးကအရင်ကစင်စာမလွတ်ခဲ့တဲ့အမှုပညာတွေကိုပြသဖြစ်ခဲ့တဲ့အကြောင်းအခုလိုပြောပြပါရစေ။
မမတော့တကယ်လည်းကြာတော့ဒက်ဘရောင်းဆိုတော့ကိုယ်လည်းတိတ်ကိုနားမလည်ဘူးလေတွားကြမယ်ဆိုတော့အတိတ်ပဲသိတယ်။ဒါပေမဲ့တကယ်တကယ်တွားတဲ့အခါကျတော့အဲ့မှာကိုကတကယ်ယင်ထဲမှာလိုက်ရလဲခံစားပါ။သူတို့ရဲ့မြေတွေကိုတိမ့်တာသူတို့ရဲ့အိမ်တွေကိုတိမ့်တာသူတို့ရဲ့ဖုန်ကြောင်တွေကိုဖျက်ဆီးတာဟာအဲ့ဒါမျိုးတွေတွေ့ရတယ်။သူကနောက်ကျတော့အဲ့သူတို့ကအဲ့ရွာမှာအဲ့ဒီမှာနေရင်းကနေပြီးတော့ညဆိုလျင်အဲ့ဆက်တန်ကြီးတွေကကြားနေလို့ရှိရင်သူတို့ယင်တွေမှာဘလောက်ဒီလိုက်ခတ်တယ်ဆိုတော့ဒါဘလို့ခါရတယ်ဆိုတော့ကျွန်တော်တို့ကသူတို့နဲ့အတွင်းကြတိကျရအဲ့ဒီခါမှာကျွန်တော်ကပို့ပြီးတော့ create လုပ်တဲ့ခါပို့ပြီးတော့အောင်မြင်ပို့ဖြစ်တာပေါ့နော်သူတို့ရဲ့ရင်ထဲကဥစ္စာကိုကျွန်တော်သိရတဲ့အတွက်
ပိတ်သိမ်းခံရတဲ့ပကြီကားတွေဟာများသောအားဖြင့်နိုင်ငံရေးတရုတ်ဖော်ပုံ၊ဘာသာရေးတရုတ်ဖော်ပုံနဲ့ဝလစ်စလစ်ပုံတွေဖြစ်ပြီးအယောင်တွေကိုအခြေခံပြီးတော့လေပြတ်သားခွင့်ပိတ်ခံရတဲ့ပကြီကားတွေရှိခဲ့ပါတယ်။1962ခုနှစ်ကနေ2011ခုနှစ်ထိပိတ်သိမ်းခံရတဲ့ပကြီကား50ခန်းပြတ်သားမဲ့ Ban in Burma ပကြီပြပွဲကိုအောက်တိုဘာ20ရက်နေ့ကနေ November 9ရက်နေ့ထိတစ်ချိန်၊ November 29ရက်နေ့ကနေ December 1ရက်နေ့ထိတစ်ချိန်ပကြီဆရာတွေကိုယ်တိုင်ပါဝင်ပြီးဟောင်ကောင်မြို့မှာတွားရောက်ပြတ်သားမှာဖြစ်ပါရဲ့ရှင
်မြန်မာပြည်မှာပိတ်ပင်ခံခဲ့ရတဲ့ပကြီကားတွေကိုဟောင်ကောက်မှာပြတ်တာတော့မဲ့အကြောင်းမတ်သိန်ဂီလင်းပြောပြသွားတာပါအခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းမှာပဲ Asia 7ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA နေ့စဉ် TV သတင်းလွှာအစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရဲ့ရှင်နောက်နှစ်နာရီကြာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့အမျိုးသမီးကန္တာသုတဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာသတင်းပတ်စင်ကန္တာတွေကိုနာဆင်ကြရမှာပါရှင်အခုညနေပိုင်းအစီအစဉ်ဆုံးမသက်ခင်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာပေးပါအောင်မယ်ရှင
်ပါကစ္စတန်နိုင်ငံမှာအမျိုးသမီးငယ်များအခွင့်အရေးရရှိဆောင်ရွက်သူမလာလာယူဆပ်ဇိုင်းနဲ့အိန္ဒိယနိုင်ငံမှာကလေးသင်ငယ်အခွင့်အရေးဆောင်ရွက်သူကိုင်လတ်ဆတ်ယာတီရိုနှူးအခုနှစ်အတွက်နိုဘယ်ညဉ့်ဉာဉ်ဆုကိုပူးတွဲရရှိသွားပါတယ်သူတို့နှူးအနေနဲ့ကလေးသင်ငယ်များနဲ့လူငယ်တွေဖိနှိပ်ခံနေကြတာကိုစန့်ကျင်တိုက်ပွဲဝင်နေသူတွေဖြစ်ကြသလိုကလေးငယ်တွေပညာသင်ခွင့်ရရှိရေးကြိုးပမ်းဆောင်ရွက်မှုကြောင့်အခုလိုနိုဘယ်ညဉ့်ဉာဉ်ဆုချီးမြှင့်ရခြင်းဖြစ်ကြောင်းနော်ဝေနိုဘယ်ဆုရွေးချယ်ရေးကော်မတီကဒီကနေ့ဆုရရှိသူတွေအမည်စင်းကိုကြေညာတဲ့အထက်မှာထည့်သွင်းပြောဆိုသွားပါတယ်စီးရီးယားနဲ့တူရကီနယ်စပ်ခိုဘာနီမြို့က IS အစ္စလာမ်စစ်သွေးကြွတွေကိုပစ်မှတ်ထားဒီအမေရိကန်တို့ကလေကြောင်းကနေဆက်လက်ပြီးတော့တိုက်ခိုက်နေပါတယ်ကတ်လူမျိုးစုတွေနေထိုင်ရာခိုဘာနီမြို့ဟာစစ်သွေးကြွတွေလက်ထဲရောက်မဲ့အန္တရာယ်နဲ့ရင်ဆိုင်နေရတာဖြစ်ပါတယ်ကြာသပတေးနေ့လေကြောင်းတိုက်ခိုက်မှုကတော့စီးရီးယားမြောက်ပိုင်းနဲ့တောင်ပိုင်းကစစ်သွေးကြွတွေအုံပြနေတဲ့တင်ကားစစ်လက်နက်ကြီးတွေနဲ့အဆောက်အုံအတော်များများကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာလို့အမေရိကန်စစ်တပ်ကပြောပါတယ်တောင်ကိုရီးယားနိုင်ငံကတက်ကြွလို့ရှာသူတွေကဝါရဖြန့်ချီရေးစာတွေလွတ်တင်လိုက်တဲ့မိုးရံပူပေါင်းတွေကိုမြောက်ကိုရီးယားဘက်ကတောက်ကြန်နေမှာပြစ်ချလိုက်ရာကတောင်နဲ့မြောက်ကိုရီးယားနှစ်ဖက်လက်နက်တွေနဲ့အပြန်အလှန်ပစ်ခတ်မှုဖြစ်သွားခဲ့ပါတယ်။မြောက်ကိုရီးယားဘက်ကပစ်လိုက်တဲ့ကြီးစံတချို့တောင်ကိုရီးယားနိုင်ငံထဲကိုကျလာတဲ့အတွက်သူတို့ဘက်ကလည်းပြန်လည်ပစ်ခတ်ခဲ့ခြင်းဖြစ်ကြောင်းတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနအရာရှိတွေကပြောပါတယ်။ကွန်မြူနီမြောက်ကိုရီးယားနိုင်ငံရဲ့အကြီးအကဲအရေးကြီးတဲ့နှစ်ပတ်လည်အခမ်းအနားမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတက်ရောက်လာခြင်းမရှိတဲ့အတွက်သူ့ကျမကြီးနဲ့နိုင်ငံရေးအခြေအနေပေါ်ထင်ကြီးပေးပြောဆိုမှုတွေဟာတောက်ကြန်နေမှာပိုပြီးခိုင်မာလာခဲ့ပါတယ်ခင်ဗျာ။
နိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကြီးညာပေးသွားတာပါဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Glenn Bond Carlio ဖြစ်ပါတယ်ကျမကတော့ခွာညိုပါရှင် VOA ကနေမြန်မာဘာသာအစီအစဉ်တွေကိုတစ်နေ့6ကြိမ်ထုတ်လွှင့်ပေးနေပါတယ်အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမြန်မာပိုင်းအစီအစဉ်ရဲ့ Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ကြပါတယ်ည9နာရီကြာရင်တခါပြန်ပြီးတော့ဆုံကြရအောင်ပါရှင်သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.